ရခိုင်ပြည်နယ်ရတိတောင်မြို့နယ်ကဒစိမ့်မြိုင်နေချာဆောက်ကင်းစခန်းကိုရခိုင်လက်နက်ကန်အဖွဲ့ကနေဒီမနက်မှာဝင်ရောက်တိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်ထိခိုက်ပျောက်ဆုံးမှုရှိနေတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။ဒီနေ့မနက်အစောပိုင်းမှာရတိတောင်မြို့နယ်ကဒစိမ့်မြိုင်နေချာဆောက်ကင်းစခန်းကိုအင်အားတရာလောက်ရှိတဲ့ရခိုင်လက်နက်ကန်အဖွဲ့ကနေဝင်ရောက်တိုက်ခိုက်ခဲ့တယ်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့တွင်းရင်မှုဘုံမှုချုပ်စုံမင်းထွန်းက VOA ကိုပြောပါတယ
်။ဒီမနက်လောရောက်မှာဒီတိတ်တော်မျိုးနဲ့ဒီမှာရဲချင်းဟန်းကိုဒီကျန်းတဲ့တောင်းနဲ့တရားလောက်နဲ့လက်နေကြည့်လက်နေတော့ဒီမျိုးဆက်ဆက်နေတာဖြစ်ရဲ့။ရဲတပ်ဖွဲ့ဝင်ရောင်ပြီးသားစုဝင်၃လောက်ကလေးတူပေါင်းကြောက်ဆုံးနေရရှိတယ်။ကျန်းစခန်းဆင်နေပြီးရဲအနေပါတယ်။အဲရဲချင်းစခန်းကိုဝင်ရောက်တိုက်ခတ်ကြဖြစ်တယ်
။ဒီတိုက်ခတ်မှုတွင်ရဲချင်းစခန်းဆောင်တို့မိလောင်ကျမ်းမှုတွေရှိခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။တဆင်းမြိုင်နေကြဆောက်စခန်းဟာရတိတာမြို့နယ်မယူကန်စေတီပြင်ကျေးရွာနောက်မြောက်ဘက်မှာတည်ရှိနေပါတယ်။ဒီရဲကင်းစခန်းဟာ2019ခုနှစ်ကလူမျိုးပါရာရွေးသွင်းဆောင်ပြိပကကာလအတွင်းဆောက်လုပ်ထားတဲ့ရဲစခန်းလို့ဘုံမှုချုပ်စုံမင်းထွန်းကပြောပါတယ်
။တဆင်းမြိုင်ရဲစခန်းကတော့ကျွန်တော်က2019 2020ခုနှစ်ကအဲဒီရွာမှုချုပ်ခံရမယ်လို့ကြားကြခံရတဲ့ရွာဖြစ်တယ်။ဒီလိုတောင်းဆိုမှုရရဲ့ကံတန်းတစ်ခုပါတော့ကျွန်တော်တို့ရဲ့တရားဥပဒေကိုပြောင်းရလိမ့်မယ်။ဒီစက္ကန့်ရဲ့ဒါဖို့နဲ့ပြန်မတာတိုက်ခင်ဟာဖြစ်ရသည်မျိုးအခြေအနေဖြစ်တယ်။အဲဒါကြီးပါလေးတွေကိုတရားဥပဒေကိုအဆောင်ကြီးအကားကပြင်းနေတဲ့အားနယ်ကိုတိုက်ခိုက်ခဲ့တာဖြစ်တယ်။
ဒီခိုင်လက်နက်ကန်ဤဘက်ကနေ2019ခုနှစ်ဇန်နဝါရီလ4ရက်နေ့မှာဗုဒ္ဓတော်မြို့နယ်မှာရှိတဲ့ကတိလငမင်းပေါ်ဂုတ်ပိနဲ့ကြောက်ကောင်ရေကင်းစခန်း၄ခုကို၎င်းမလ9ရက်နေ့မှာဘုံညွှန်းမြို့နယ်ရှိရိုးရိုးရေကင်းစခန်းကို၎င်းဧပြီလ10ရက်နေ့မှာမြောက်မြို့ရှိရေတရင်ဌာနချုပ်က၎င်းဇူလိုင်လ16ရက်နေ့မှာဗုဒ္ဓတော်မြို့နယ်ညောင်ချောင်းနယ်မြေရေကင်းစခန်းကို၎င်းဝင်ရောက်တိုက်ခတ်ခဲ့တာမှာရဲတပ်ဖွဲ့ဝင်25ဦးကြာဆုံးပြီး16ဦးတန်ရာရရှိခဲ့ပြီးတော့ရဲတပ်ဖွဲ့ဝင်တချို့နဲ့မိသားစုတချို့ဖမ်းဆီးခြင်းခံခဲ့ရတယ်လို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒီမနေ့တဆင်မြိုင်နယ်ချောက်ဆောက်ရေကင်းစခန်းတိုက်ခိုက်မှုဖြစ်စဉ်နဲ့ပတ်သက်လို့ရခိုင်လက်နက်ကိုင်အေပြောခွင့်ရခိုင်ဒုက္ခကအခုလိုပြောပါတယ်။
ဒီနေ့မေလ29ရက်ဒီမနေ့မှာဒီရတိတောင်မြို့နယ်သတင်းမြန်ရွာအခြေစိုက်ဒီနေချောင်းဆောင်စခန်းအမိခံပေါ့နော်ဒီမြန်မာစစ်တပ်ရဲ့စစ်ဆင်ရေးအထောက်အကူပြုစခန်းတစ်ခုကိုကျွန်တော်တို့ရခိုင်တပ်တို့ဖက်ကနေပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တာရှိတယ်။တိုက်ပွဲအတွင်းမှာတော့ဒီမြန်မာစစ်တပ်ဘက်ကဟိုထိခိုက်ကြဆုံးမှုတွေရှိတယ်။မြန်မာစစ်တပ်စီကနေကျွန်တော်တို့ဒီဟိုရော့ကက်တလက်အပါဝင်ပေါ့နော်ဒီလက်နက်တွေဆစ်လက်လက်တင်းစီရမိခဲ့တာရှိတယ်။ဖန်စီရမိထားတာလည်းတခြားရှိတယ်ဗျ။ခုတော့ကျွန်တော်တို့ဒီစစ်ဖက်နဲ့အရာဖက်ကိုအသေးစားစစ်ပြီးတော့မှဒါအရာသားတွေပါလာလို့ရှိရင်တော့ဟိုစစ်ဖက်နဲ့မသက်ဆိုင်တဲ့သူတွေဆိုလို့ရှိရင်တော့ဒါချက်ချက်ပြန်နောက်ပြေးမှဖြစ်တယ်။လွန်ခဲ့တဲ့မေလ24ရက်နေ့တုန်းကကျွန်တော်တို့ရဲ့ဒီဗလဲဝါမြို့နားမှာရှိတဲ့ဒီဆေးကုသန်းနေတဲ့စခန်းတစ်ခုကိုမြန်မာစစ်တပ်ဘက်ကနေပြီးတော့အင်အားအလုံးရင်းနဲ့ဝင်ရောက်တိုက်ခိုက်ပြီးတော့ကျွန်တော်တို့ရဲ့ဒီဒဏ်ရာလူနာတွေကိုတတ်ဖြတ်သွားတာရှိတယ်။ဟိုဒါကြောင့်မို့လို့ဒီနေ့မှာစစ်ဆင်ရေးအထောက်အကူပြုစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်တယ်ဗျ။
ဒီမနေ့မှာရခိုင်ပြည်နယ်မင်းပြမြို့နယ်တွင်းမှာလည်းနှစ်ဖက်တိုက်ပွဲပြင်းထန်ဖြစ်ပွားနေတယ်လို့ခိုင်တုခကဆက်ပြောပါတယ
်။ဒီနေ့မနေ့ဒဏ္ဍာရီဆစ်လင်းမင်းလောက်ကစပြီးတော့မင်းပြမြို့နယ်ဖားပြူရှင်းရွာရဲ့ဒီအရှိတောင်ဖက်ပေါ့နော်တိုက်ပွဲအပြင်းထန်ဖြစ်နေတာရှိတယ်။နောက်ပြီးလို့ရှိရင်ဒီရာမောင်တရာနာမှာလည်းပဲဒီမနေ့မှာမင်းအနေငယ်ကြတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်
။ဒီမနေ့မင်းပြမြို့နယ်ဖားပြူရွာနဲ့ရာမောင်တရာတိုက်ပွဲမှာထိခိုက်မှုတွေရှိနေပေမဲ့အရွယ်သွက်အတိအကျမသိရသေးဘူးလို့ခိုင်တုခကဆိုပါတယ်။လက်ရှိရခိုင်ပြည်နယ်တွင်တမတော်ကနေအင်အားတိုးချလာတဲ့အနေအထားကြောင့်တိုက်ပွဲဆက်လက်ပြင်းထန်လာဦးမယ်လို့အေအေဘက်ကဆိုပါတယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတနစ်ကျော်ကြားစစ်ရေးသိမ်းမှမှုဖြစ်စဉ်တွင်အရသာ 36,000 ကျော်စစ်ဘေးသိမ်းရှောင်နေရပြီးတော့တိုက်ပွဲစဉ်တွင်အရသာတွေတေဆုံတန်ရာရရှိမှုတွေကလည်းများပြားလာနေပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်။